ကျမအီဝင်းဌာနကိုစစ်ဘူတွေပေါ့နော်ယူနီဖောင်းဝတ်ထားတဲ့စစ်ဘူတွေရောက်လာတဲ့အစီအစဉ်ပေါ့လေဘလို့ကနေဘလို့ဖြစ်လာတာပါခင်ဗျာ
ဒါကလေကိုကျော်ကျော်ကြီးကျွန်တော်တို့ကလည်းတောင်းပြီးတယ်ဆိုတာကပမာဖြင့်အခုကျွန်တော်တို့ကမနေ့ကလေကျွန်တော်သက်ဆိုင်ဌာနတွေကျွန်တော်တို့ပြောပါတယ်ပြောတယ်ဆိုတဲ့ခါမှာကျွန်တော်တို့ကကုသရေးဆိုတဲ့နံပါတ်1ပေါ့အဓိကညီမညာတာဝန်ကကုသရေးပြည်သူ့ကျန်းမာရေးပြီးရင်ဒီပုဂ္ဂိုလ်များကုသရေးပြည်သူ့ကျန်းမာရေးဆောင်ရွက်တဲ့အခါမှာကျွန်တော်တို့အဲထောက်ပံ့ရေးရှိတယ်တနည်းအားဖြင့်ရုံးစည်းစစ်ကြီးပိုင်းဆိုင်ရာပမာဖြင့်လက်ဆက်ရရှိစသဖြင့်ဒီဟာတွေအတိအကျရှိတာပေါ့ဗျာကျွန်တော်ကျမရေးမှာလဲအလှပောင်းဆုံးရှိတာပေါ့နော်အဲခန္ဓာကိုယ်တစ်ခုတည်းမှာဒီမဲ့ယောဂပောင်းဆုံးရှိတာလဲကိုကျော်ကျော်တို့တည်ပြီးသားဖြစ်ပါတယ်အဲ့တော့ကဘာသာရေးပောင်းဆုံးမှာရှိတဲ့အတွေ့ဒီဘာသာရေးပောင်းဆုံးကိုကြီးကြပ်ဖို့မဟုတ်ဘူးကျွန်တော်တို့ဝိုင်းမြူတရားပေါ်မှာဥပမာဖြင့်ရေးပေးဖြစ်တယ်တွားပြီးတော့ကုသနေခံလဲတွေ့နေတယ်သူနာပြီးဆံမကြီးလဲသွားနေတယ်ဒါပေမဲ့သူတို့အတွက်လိုအပ်တဲ့ဟလာစီးပွားပစ္စည်းတွေပို့ဆောင်ပေးဖို့အဲသူတို့လိုအပ်တဲ့လိုအပ်တဲ့ပစ္စည်းပစ္စယများစုဆောင်ပေးဖို့ထိန်းသိမ်းပေးဖို့ပို့ဆောင်ဖို့စသဖြင့်ဒါလေးတွေကိုဝိုင်းဝန်းလုပ်ဖို့အတွက်ကိုအဓိကခေါ်တာကျွန်တော်တို့ကျွန်တော်တို့ကဘာမှရည်ရွယ်မရှိပါဘူးဗျ
ဒီကဏ္ဍတွေမှာဆရာတို့ခုနအမေရှိသားလိုဝိုင်းဝန်းလှုပ်ဆောင်ဖို့အတွက်ဆရာတို့ဌာနမှာလူမရှိလို့ပဲဒါတက်မတော်တဲ့ကခေါ်ရတဲ့သဘောလားခင်ဗျာ
မဟုတ်ဌာနလည်းအပြင်လည်းခင်ကိုကျော်ကျော်တို့တွေ့နေပဲလက်ရှိဆိုရင်ကျွန်တော်ဆရာဝန်486ယောက်လို့ကျွန်တော်ထင်တယ်အခုပြောင်းစုရာထူးဝင်အဖွဲ့ကိုကျွန်တော်တို့ကအဆိုပြုထားတယ်အဲ့ဒါလည်းအင်တာဗျူးတို့ခေါ်ထားပြီးသားပါလောလောဆယ်ထပ်လူလာလေးတွေကိုတရားကလည်းခုနအုပ်ချုပ်မှုကိစ္စရပါတယ်အကူတရရပါတယ်ထောက်ပံ့ရေးကိစ္စရပါတယ်ဒါလေးတွေဝိုင်းဝန်းပြီးတော့လုပ်နိုင်ဖို့အတွက်ကိုကျွန်တော်ယူရတာပါ
အခုဆိုရင်တို့ဟာအရသာဆရာဝန်စစ်စစ်မဟုတ်တဲ့အတွက်ဆရာဝန်နေဆရာဝန်ကြီးတွေတောင်ပါတယ်ပေါ့လေဆရာဝန်လည်းကြားမှာပေါ့နော်မကျေနပ်လို့ဆိုပြီးတော့ဒါအနဲ့ရောင်ဖဲချိုးလှုပ်ရှားမှုဆိုပြီးတော့ဆောင်ရွက်နေကြတာတွေ့ရပါတယ်ဒီကိစ္စတွေရောဆရာတို့ဘယ်လောက်ထိသိထားပါလဲခင်ဗျ
ကျွန်တော်ကတော့ခုနကြည့်လို့ကျွန်တော်သိတယ်အဲ့ဒါလေးတွေကိုဆောင်ရွက်တယ်လို့ကျွန်တော်တို့သိတယ်သိတဲ့အတွက်လူကြီးများလည်းဒါလေးကိုပြောပါတယ်ဒါလူတွေလှုပ်ထားတာလူတွေလှုပ်ထားတာဆိုတော့ကျွန်တော်တို့ကလည်းသဘောယူနေဒီဘက်ကတော့မှတောင်းပေးဖို့အတွက်ပေးဖို့ဆိုတာလည်းအကြီးမားတာဝန်တွေမဟုတ်ဘူးသူတို့ကကြီးကြပ်ကိုကဲဖို့အတွက်တောင်းပေးတာမဟုတ်ကျွန်တော်ဝိုင်းဝန်းဆောင်ရွက်မဲ့ပုဂ္ဂိုလ်များပေါ့နော်ဒီလိုလှုပ်လို့ရအောင်လို့ကျွန်တော်ခေါ်လိုက်တာဖြစ်တဲ့အတွက်လူများလှုပ်ထားတာဖြစ်တဲ့အတွက်ပြည်သူလူထုကမသိတော့ဘူးယူဆရင်ဒါလေးပြန်လဲစဉ်းစားရမှာပေါ့သုံးသပ်ရမှာပေါ့ရက်ဆိုင်ရမှာပေါ့ရက်ဆိုင်ရမယ်ဆိုတာခေါ်ထားတာတော့အဲကျွန်တော်တို့13ရောက်တော့ကျွန်တော်ရှိတယ်တို့ရတဲ့ဒါလေးပြန်လဲသုံးသပ်ရမယ်အပိုင်းလေးဖြစ်ပါတယ်ပြန်လဲသုံးသပ်မှာပေါ့ဗျာ
မကျေနပ်ချက်တွေကြီးထွားလာခဲ့မယ်ဆိုရင်ကျန်းမာရေးဝန်ကြီးဌာနရဲ့လုပ်ငန်းဆောင်ရွက်ချက်တွေထိခိုက်သွားမှာရောဆရာတို့စိုးရိမ်မှုတွေမရှိဘူးလားခင်ဗျာ
ကုကျော်ကြီးကျန်းမာကတော့ခင်ဗျာကြီးထွားဖို့တော့ဒါတော့ကျွန်တော်အသုံးသပ်ချက်ပေါ့နော်ဒါကြောင့်ဆိုမိသားစုရေးကိစ္စလေးဖြစ်တဲ့တည်းနံပါတ်1ကလည်းဒါကကောလာဟလဟိုကောလာဟလလို့ပြောပြန်တော့လေခက်သားကျွန်တော်တို့ကလည်းအဲဒီဘက်ကစီစဉ်ထားတာက13ရောက်သေးပဲတောင်းပေးထားတာပါဒါပေမဲ့အခုမှကျွန်တော်တို့ကလည်းတည်တယ်300ဆိုဘယ်က300လဲကျွန်တော်မခေါ်ပေါက်ကိုကြောင်းရယ်နော်ဘာကြောင့်ဆိုတော့သူ့အင်အားနဲ့သူ့အင်အားနဲ့ရှိနေတာကိုကျွန်တော်တို့လည်းကျွန်တော်ဒီဘက်ကတောင်းပေးမယ်ဆိုတဲ့အပိုင်းနဲ့လှုပ်တာဖြစ်တဲ့အတွက်ဒီသတင်းလေးတော့တကူးလေးနည်းနည်းလေးဟာနေကြတာပေါ့ဗျာဟာသွားတာပေါ့နော
်ဆရာတို့ရောကျမ်းမာရေးဝန်ကြီးဌာနမှာဆရာဝန်စစ်စစ်နဲ့ဆောင်ရွက်တာထက်တက်မတော်ကနေပြီးတော့ပြောင်းလာတဲ့သူတွေနဲ့ဆောင်ရွက်တာဘယ်ဘက်ကိုပိုအာတန်ပါလဲခင်ဗျာဆရာတို့ကြီးကြဲရတဲ့ပုံစံတွေအနေနဲ့ပေါ့လေ
အဲမဟုတ်ဘူးသူအဲ့ဒါကတော့ကျွန်တော်တို့ကြီးကြဲတယ်ဆိုတော့ကျွန်တော်ကတော့ဝင်းကြီးဦးဆိုတော့ဝင်းကြီးဦးကိစ္စရေးပဲကျွန်တော်ပေပါဝတ်ပဲသွားရတာပေါ့နော်ပေပါဝတ်သွားတဲ့အခါကျတော့ခုနလိုပွင့်လင်းတဲ့အပြောဆိုကျွမ်းကျင်တဲ့လူကအပြောဆိုကျွမ်းကျင်တဲ့နေရာအဲရေးသားကျွမ်းကျင်တဲ့လူကရေးသားကျွမ်းကျင်တဲ့နေရာအဲစပိုင်းဆိုင်ရာစပိုင်းဆိုင်ဒီလိုအလှော်လိုက်ပေါ့လုပ်ငန်းတိုင်းကသူ့အလှော်လိုက်အတီးတီးအသက်ကအသက်ကကရှိပြီးသားဘူးကြာအဲ့ရှိပြီးသားဖြစ်တဲ့အတွက်သူ့ကျွမ်းကျင်ရလေးတွေနဲ့သူဝိုင်းဝန်းပြီးလှုပ်ကြရင်ပို့တော့အဆင်ပြေတယ်လုပ်ငန်းမှာပုံမှုထိရောက်အောင်မြင်တယ်ဒီရွေချက်ပါ
ကျွန်တော်တို့ခုနကပဲဒီအနေရောင်ဖဲချိုးလှုပ်ရှားမှုမှာပါဝင်ဆောင်ရွက်နေတဲ့ဆရာဝန်တချို့ကိုဆက်သွယ်ကြည့်တဲ့အခါဘာကြောင့်လောရတယ်လဲဆိုပြီးကျွန်တော်တို့မေးတဲ့အခါမှာသူတို့ကဘာပြောလဲဆိုတော့ဟိုဆရာဝန်ကြီးရဲ့ professional ကိုသူတို့ကကာကွယ်ခြင်းနဲ့အတွက်ဒီလှုပ်ရှားမှုကိုဆောင်ရွက်ရတာပြောတယ်ဆရာတို့ကဘယ်လောက်ထိနားလည်လို့ရပါခင်ဗျဒီ professional
ကျတော့ကျွန်တော်ကဒီဘက်ကရုံးမဲဆိုင်ရာဖြစ်နေတဲ့ခါကျတော့ဒါကသူ professional သဘာဝကိုသူမေးမြန်းတာကပုံပြပြည့်စုံမယ်ဗျနော်။ဒါကြောင့်ဆိုကျွန်တော်အနေနဲ့ professional မဟုတ်ကျွန်တော်တို့ကဒီဘက်ကတော့ဝိုင်းဝန်းပြောမှအဲထောက်ပံ့ပို့ဆောင်တဲ့အဖွဲ့ကပုဂ္ဂိုလ်များဖြစ်တဲ့ခါကျတော့ကျွန်တော်တို့ကတော့ထောက်ပံ့ပို့ဆောင်တဲ့အပိုင်းကိုတာဝန်ကြီးပြန်သွားလဲကိုနေခါကျုနဲ့လှုပ်ပေးဖို့ပဲဒါကျွန်တော်တို့ကသွားတာပေါ့နော်။နောက်တစ်ခါလူတွေပညာရှင်ကိုပညာရှင်လိုကျွန်တော်လေးစားနဲ့ဆက်ဆံနေတဲ့စသဖြင့်ဒီလိုသွားတာဟုတ်ဗျ။ကျွန်တော်ကျွန်တော်အနေနဲ့ကကျွန်တော်ကထောက်ပံ့မှုအပိုင်းနဲ့စီမံတဲ့အပိုင်းဒါဟုတ်ပဲသွားတာဖြစ်တဲ့အတွက်ဒါကတော့ပညာရှင်များရဲ့ဆန္ဒလေးမေးတာပိုကောင်းတာပေါ့ဗျာ။နော
်။အခုဒီ Black River လှုပ်ရှားမှုအရာပေါ့လေ။အခုတက်မတော်သားတွေဆရာတို့ကျမဝင်ထားရောက်လာတဲ့ကိစ္စပေါ့။နောက်ဆုံးအခြေအနေပေါ့ဆရာဘယ်လိုတွေများဖြစ်လာနိုင်တယ်လဲဒီကိစ္စရဲ့အလားအလာပေါ့ခင်ဗျာ
။အဲ့ဒါကကျတော့ကျွန်တော်တို့ကလည်းသူတို့ကိုတောင်းပေးထားတဲ့အပိုင်းလေးဒီမှာထောက်ပံ့မှုအပိုင်းလေးတွေမှာထောက်ပံ့မှုအပိုင်းတနည်းအားဖြင့်ပစ္စည်းပို့ဆောင်တဲ့အပိုင်းနောက်တစ်ခါပစ္စည်းထိန်းသိမ်းတဲ့အပိုင်းလေးတွေဒါလေးတွေကိုကျွန်တော်တို့တောင်းပေးထားတာဖြစ်တဲ့ဒါလေးလည်းပြန်သုံးသပ်ရမှာပါခင်ဗျာ။ပြန်သုံးသပ်ပြောမှအခုပြောကြတယ်ဆိုကြတယ်ဆရာတွေရဲ့ဆန္ဒလေးတွေရှိတယ်အဲ့ဒီဆ ဆန္ဒတွေပေါ်မှာအလေးပြုပြီးတော့မှဒါတွေပြန်လည်သုံးသပ်ပြီးတော့မှကျွန်တော်လူကြီးများအနေနဲ့လည်းအကောင်းဆုံးနဲ့စီစဉ်ဆောင်ရွက်မယ်ဆိုတဲ့အပိုင်းတော်ရှိတာပေါ့ဒါပေမဲ့ခုနကျွန်တော်ပြောသလိုဟာနေတာကများစွာတော့မဟုတ်ပါဘူးစေကနန်းလေးပဲဖြစ်ပါတယ်စေကနန်းလေးလည်းလူနည်းနည်းလေးပါဒါကလည်းသူတို့ကျွန်တော်ခွဲပြီးတော့မှတောင်းပေးထားတာဖြစ်တဲ့အတွက်နောက်အကြီးမားသောယာတုများလည်းမဟုတ်ပါဘူးခင်ကျွန်တော်တို့ဒီမှာ supporting group ခေါ်တာပေါ့ခင်ဒီအုပ်စုမှာပဲရှိကြပါ
ဆရာဦးစိတ်ဝင်းကို RFP ကကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ရပါတယ်ဆရာကျေးဇူးတင်